မြန်မာနိုင်ငံမှာမိခင်နဲ့ကလေးဆောင်းလျှောက်ရေးအသင်းဖွဲ့စည်းပြီးအစည်းအဝေးတွေညီလာခံတွေလှုပ်ဆောင်နေတာကိုစစ်စွတ်သတင်းစာတွေမှာမကြာခဏတွေ့ရလေ့ရှိပါတယ်။ဒါပေမဲ့ပြင်ပလောကမှာတော့ကလေးတွေကိုစစ်စွတ်တပ်ကတပ်သားတွေအဖြစ်စုဆောင်းတာလုပ်ငန်းခွင်တွေမှာကလေးတွေမတန်တဆအလွတ်လုံနေရတာလက်လွတ်စပယ်ညှဉ်းပန်းနှိပ်စက်ခံနေရတာတွေကြားသိနေရပါတယ်။အဲ့ဒီလိုဖြစ်ရတွေထဲမှာအေယာဝတီတိုင်းကဖြစ်ရတစ်ခုတင်ပြပါရစေ။ဖြစ်ပုံကတော့ဒီလိုပါ။အေယာဝတီတိုင်းငတိုင်းကျောင်းမြို့နယ်ကွယ်ရွာသက်ကြီးအုပ်စုရှမ်းစုကျေးရွာမှာလုံခဲ့တဲ့သတင်းကြော်လာစံ14ရက်နေ့ကအတူပါတကူရှိခဲ့ပြီးအဲ့ဒီမှာကျေးရွာဥက္ကဋ္ဌအပါဝင်ဒေသခံလူတချို့ကစားခဲ့တဲ့ဖဲထုတ်ကိုနောက်တနေ့မှာတော့အဲ့ဒီရွာကကလေးတွေဝင်ကစားကြတယ်လို့ဆိုပါတယ်။အဲ့ဒီလိုကစားနေတော့မှဥက္ကဋ္ဌဆိုသူဝင်လာတဲ့အတွက်ကစားနေတဲ့ကလေးတွေကတူကဥက္ကဋ္ဌလာနေလို့ဖဲထုတ်ဖွဲ့ဖို့ပြောတဲ့အခါမှာအတူကစားနေတဲ့တဲကအသက်10နှစ်အရွယ်လေးတန်းကျောင်းသားမောင်ဝေလင်းကျော်ကဥက္ကဋ္ဌလည်းကစားတာပဲဘာကြောက်စရာရှိလဲလို့အာခံပြောဆိုလို့ဆိုပြီးအဲ့ဒီဥက္ကဋ္ဌဖြစ်သူကကလေးကိုဥပဒေမဲ့ရိုက်နှက်တဲ့အတွက်မောင်ဝေလင်းကျော်နာကျင်အနာတရဖြစ်ရတယ်လို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမောင်ဝေလင်းကျော်ရဲ့မိခင်ဒေါ်လှဝင်းကြည်ကအခုလိုပြောပါတယ်
။ဥက္ကဋ္ဌကိုယ်တိုင်ရိုက်ထားတဲ့ဖဲတုံကိုတွေ့လို့သေးကလေး၃ယောက်နဲ့ကျွန်တော်သားလေးအပါဝင်ဖော့နေတဲ့အချိန်မှာဒီမှာဥက္ကဋ္ဌဝင်လာတဲ့အချိန်မှာဘေးကလေးတယောက်ကမှာဝင်လာပြီလို့ပြောလဲပြောကျွန်တော်သားလေးကသူလဲရိုက်နေတာပဲဘာကြောက်စရာရှိလို့လဲလို့ပြောလိုက်တဲ့အချိန်မှာကလေးလက်ကိုချုပ်လိုက်ပြီးရောပေါ့ကိုတစ်ဖက်နှစ်ချက်ရိုက်တယ်ရိုက်တဲ့ရိုက်ကောကျွန်တော်သားလေးကငါ့ကိုရိုက်တာဘယ်တော့မှမြင်နိုင်ဘူးလို့ပြောတဲ့အချိန်မှာကလေးကိုနှင်းကိုပိတ်ရိုက်လိုက်တာနားတွေကွဲ့ပြဲသွားတယ်ကလေးရဲ့နားတွေခုအချိန်ကြီးကွဲ့ပြဲနေတယ်ဟိုဆရာနားတွေကိုက်ပြီးရောအဲ့တစ်ဖက်ကဘာမှမကြောက်ဘူးဆရာဝန်ကိုပြတော့ဆရာဝန်ကဆေးထုတ်တော့ပေးတယ်ဒါမှမဟုတ်ကလေးကိုဆေးစားတော့ရေးမပေးသေးဘူး
ဒါကိုမိခင်ဖြစ်သူကသက်ဆိုင်ရာကုန်းပြင်ရဲစခန်းမှာအမှုဖွင့်တိုင်တန်းပြီးတရားဥပဒေအရဆောင်ရွက်ပါတယ်။ဒါပေမဲ့မြို့နယ်တရားသူကြီးကအဲ့ဒီဥက္ကဋ္ဌမှာအပြစ်မရှိဘူးလို့ဆုံးဖြတ်လိုက်တဲ့အကြောင်းကိုဒေါ်လာဝင်းကြီးကပြောပါတယ
်။အဲ့ဒီလိုဖြစ်လက်ဖြစ်ပေါ်ကျွန်တော်ကစခန်းကိုသွားတယ်။ကုန်းပြင်ရဲစခန်းကိုခိုးလဲရောက်တော့ရဲစရဲကြီးမြေဆန်းဒါဆိုလို့ရှိရင်နေရုံကိုတဲ့ဆိုကျွန်တော်အဲ့ဒီကျွန်တော်ရဲကြီးရုံကိုတင်ပါတယ်။တင်တဲ့အခါမှာရဲကြီးကတရားသူကြီးမှာကြီးတော့ခင်းနှစ်တော့ကကျွန်တော်တခါတည်းစစ်ပါတယ်ချစ်မှု200နှစ်ပုံမှန်လေတဲ့ yes ကုန်ကြီး yes ကံကိုပြန်လွှတ်လိုက်လေတဲ့လွှတ်တဲ့အခါမှာတဲ့အပြစ်ရှိရင်ပြင်ပေးမယ်အပြစ်မရှိရင်ပြင်ပေးဘူး30ရက်နေပြန်လာခဲ့ဆိုကျွန်တော်ချိန်လိုက်ပါတယ်25ရက်နေလဲကြာရောဒူရဲအောင်စောထွန်းလာနေနောက်တခါစေရကြီးဥမြင့်ဆန်းနေရင်အောင်မျိုးမင်းသူတို့3ယောက်လာပါတယ်လာလဲလာရောအုတ်ခင်ဆိုးဆိုတဲ့သက်တွေကိုကျွန်တော်ပေးလိုက်ပါတယ်။ရဲတွေကိုတခါတည်းပြောဒါဆိုလို့ရှိရင်ဥက္ကဋ္ဌဖဲ့ရိုက်တာကိုမင်းမြင်လားဟုတ်ကဲ့မြင်ပါတယ်လို့ပြောတဲ့အခါမှာဒါဆိုလို့ရှိရင်ဖဲ့ရိုက်တာဘလူးလေးလဲကျွန်တော်ဥခင်ဆိုးရကဥထုံးမြင့်ဆိုးဟိုဥချိုချင်းမောင်ဆိုးနိုင်နောက်ပြီးတော့မောင်ထွန်းထွန်းမောင်အောင်နိုင်ဖြေးလိုက်ပါတယ်။ဒါဆိုလို့ရှိရင်တဲ့ခုဖြစ်တဲ့ပြဿနာအနေထားနဲ့တဲ့ခမရပါဦးမြင်လဲကျွန်တော်ကလေးကိုနင်းရင်ကိုရိုက်တာမြင်ပါတယ်တဲ့။နောက်တစ်ခါသက်တွေတယောက်ကိုလဲဖြစ်ပါတယ်နှစ်ရက်နေကိုပြန်လာပါဆိုလို့ကျွန်တော်ပြောပါတယ်။ပြောလဲပြောရောတရေလိုတရေခံတက်ပြီသူတို့ဘလူးမခေါ်မစပါတရားသူကြီးဒေါခင်နှင့်တို့ကကျမကိုခေါ်ပါတယ်ရုံကန်းတွေကိုခေါ်ပြီးကူးတယ်ကုန်းကြီးရဲစခန်းတရေခံမှာဘာအပြစ်မှမရှိဘူးဆိုလို့တို့အပြစ်မပေးဘူးနင်းမကျေနပ်ချင်းခရိုင်ပြက်လို့ကျမကိုပြောပါတယ်ကျမဘလူးမခရိုင်ကိုတက်နိုင်တဲ့အခွင့်အလမ်းလည်းမရှိပါဘူး
နောက်ထပ်ဖြစ်ရတစ်ခုကတော့ကလေးစစ်သားဖြစ်ခဲ့ရတဲ့ဘန်းလင်းမျိုးကမောင်စနေခေါ်ထက်ထက်အောင်ရဲ့ကိစ္စပါသူဟာအရွယ်မရောက်ခင်မှာစစ်မှုထမ်းဖို့တတ်သေးရောက်သွားပြီးခမရ931ကရားပြည်နယ်ဖရူးဆိုးမှာတောင်ဝင်ကြနေရင်းနဲ့ထောင်လင်းရေးတင်တန်းတက်ဖို့တောင်ကြီးမျိုးကိုဆေလွတ်ခံရပါတယ်အဲ့ဒီခီးမှာပဲစစ်တပ်ထဲမှာမနေချင်တော့တဲ့မောင်စနေဟာအိမ်ပြန်သွားခဲ့ပါတယ်အဲ့ဒီအချိန်မှာသူဟာ18နှစ်သားအရွယ်ပဲရှိသေးပြီးအခု18နှစ်ပြည့်ပြီးတဲ့လွန်ခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းမှာတော့စစ်တပ်အရာရှိတွေကသူ့ကိုဖမ်းဆီးချုံနှောင်လိုက်ပါတယ်။အခုချုံနှောင်ထားတဲ့ကာလမှာလည်းမိသားစုဝင်တွေနဲ့တွေ့ခွင့်မရသလိုသူ့မှာစစ်တပ်ထဲကပါလာတဲ့ငှက်ဖျားရောဂါအခံရှိနေပြီးမိသားစုတွေလည်းသူ့ကျန်းမာရေးကိုစိုးရိမ်နေတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တော့ကလေးစစ်သားပါပြော်ရေးလိုက်လံဆောင်ရွက်နေတဲ့မန္တလေးမြို့က NLD အဖွဲ့ဝင်ဦးကိုလေးကအခုလိုပြောပြပါတယ
်။ဘန်းသာပြီးတော့အခု12ရက်25အခုလိုတက်တဲ့ကဒါဝင်ကြရဲဘော်တယောက်ကနေပြီးတော့လက်လက်အောင်ကကျောက်ကမ်းထဲမှာအခြေအနေမကောင်းလို့စားနေရတဲ့ဖေးတွေယူပြီးတော့လာခဲ့ပါဆိုပြီးတော့ပြောတဲ့အတွက်ကျွန်တော်သွားပြီးတော့ကလေးကို တွေးခွင့်တောင်းပါတယ်ကလေးကိုလည်းကျွန်တော်တွေးခွင့်မရခဲ့ပါဘူးကလေးကျမ်းမာကြီးကတော်တော်ကိုစိုးရင်ရပါတယ်သူကတတ်သေးကထွက်လာကလေးကနေပြီးတော့ငါးကြားယောဂပါလာပါတယ်ကလေး300ဆန်ဆေးရုံမှာကလေးကိုကျွန်တော်30ကိတိမကြမကြဆေးဝါးကုသနေရပါတယ်အခုလဲဤယောဂအခုဒုက္ခနဲ့မှာပြန်ပေါ်လာတဲ့အတွက်ကလေးရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတဲ့အနေအထားမျိုးမှာရောက်နေတဲ့အတွက်ဆေးဝါးကုသခွင့်လဲရသေးတယ်လို့အတ္တပရမလည်းတရားဝင်ဆန်းဆောင်ခွင့်သူတင်ကြတဲ့အာယလိုအမှုမှာ1-3ကိုလဲအနေနဲ့ဒီကျန်းနဲ့အာယလိုပူးပေါင်းပြီးအများဆုံးအမှတော်ထဲမှာတရားဝင်နှုတ်ထုတ်ပြုဖို့ရာအတွက်ကျွန်တော်တို့ကတောင်းဆိုတာပါခင်ဗျာ
တော်ရရှိပါခင်ဗျာကဘာကူလာတပကကပြတ်ထွက်ရတဲ့ကလေးအခွင့်ရေးပညာစာတမ်းအရာ session နဲ့အောက်ကလေးတွေအနေနဲ့လွတ်လပ်စွာပညာသင်ကြားခွင့်ရှိသလိုကျန်းမာရေးဆောင်ရှောက်မှုအစာအာဟာရထောက်ပံ့ကျွေးမွေးမှုတွေဖြင့်အကျန်းဖတ်မှုတွေကနေတားဆီးကာကွယ်ပေးမှုစားတဲ့အခွင့်အရေးတွေပါဝင်တဲ့အဓိကအချက်၅ချက်ရရှိရမယ်လို့ပြထန်းထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့ကလေးတွေနဲ့ပတ်သက်ပြီးအထက်မှတင်ပြခဲ့သလိုကာကွယ်စောင့်ရှောက်မှုမရတဲ့အခြေအနေတွေတွေ့ရသလိုစစ်ဆေးရသတင်းစာတွေမှာလည်းကလေးအခွင့်အရေးအပြည့်အဝပေးကြဖို့လှုံ့ဆော်တာပေါ်ပြတာမျိုးတွေမတွေ့ရပါဘူးခင်ဗျာ။